ချက်ပြင်းနဲ့မြောက်ပိုင်းမူဆယ်မြို့နယ်အတွင်းမှာတအံပလောင်ရွာသား၃ဦးသေဆုံးမှုအတွက်တာဝန်ရှိကြောင်းဒေသခံစစ်တပ်ကညှဉ်းဆို့လိုက်တာကြောင့်အဖြစ်မှပေါ်ပေါ်ရေးဆက်လက်ကြိုးပမ်းသွားမယ်လို့တန်းစာပေနဲ့ယဉ်ကျေးမှုအဖွဲ့ကပြင်ဆင်နေတဲ့သတင်းကိုပြောပြပါမယ်။ကျွန်တော်မိုးစော်ပါ။ပြီးခဲ့တဲ့မေလကုန်ပိုင်းကမူဆယ်မြို့နယ်မူလွန်ပန်ခါချေးရွာအုပ်စုမိုင်းဆက်ကြီးရွာအနီးမှာအရတား၃ဦးကိုတမ်ဘရော့ကဖမ်းဆီးသွားခဲ့ပြီးနောက်၃လအကြာဩဂုတ်လ20ရက်နေ့မှာအလောင်းတွေကိုတွေးခဲ့တာပါ။ရွာသား၃ဦးသေဆုံးမှုမှာတာဝန်ရှိကြောင်းမူဆယ်မြို့တအန်းစာပေနဲ့ယဉ်ကျေးမှုအဖွဲ့ကဆွဆွဲထားတဲ့တမ99တမမှုကတော့ဆွဆွဲထားသူတွေလွတ်တော်90ရင်းနဲ့ရဲရွာလူကြီးတွေကိုခေါ်ယူတွေ့ဆုံပြီးမေးမြန်းစုံစမ်းခဲ့တယ်လို့တပ်ဖက်ကကျူးလွန်တာရှိရင်အရေးယူမယ့်အကြောင်းပြောခဲ့ပါတယ်။နောက်ပိုင်းမှာတော့တပ်မ99ကအခင်းဖြစ်ပေါ်တဲ့နေရာဒေသဘက်ကိုသူတို့ဝင်ရောက်လှုပ်ရှားတာမရှိကြောင်းနဲ့ရပ်သားတည်ဆုံမှုဟာသူတို့နဲ့ပတ်သက်မှုမရှိကြောင်းညှင်းဆို့ခဲ့တယ်လို့မူဆယ်မြို့နယ်တန်းစာပင်နဲ့ယဉ်ကျေးမှုအဖွဲ့ကထွေထွေအတွင်းရင်းမှုအိုက်သိန်းဝင်းက VOA ကိုပြောပါတယ
်သူတို့ကစုံစမ်းမယ်ပဲပြောတာစုံစမ်းလားမစုံစမ်းလားမသိဘူးပေါ့နော်သူတို့ကအဲ့ကျွန်တော်တို့ကိုကိုနဲ့ပတ်သက်မှုမရှိကြောင်းတပ်မကိုကိုလှုပ်ရှားမှုမရှိဘူးဆိုတာပဲပြောတယ်ဒါပေမဲ့ရှိရှိမရှိရှိတမတော်ခေါ်ရတာလေကျွန်တော်စီမှာမြင့်မြင့်တက်တယ်ရှိရပါတော့အဲ့ဒီဟာတမမူရဲ့ပြက်ဆိုတော့ကျွန်တော်တို့ရှစ်လပိုင်း37ရက်နေရလား30လားတရက်နေမတိုင်ခင်9လပိုင်းတရက်နေမတိုင်ခင်မတူအကြောင်းပြန်လာ
ဒီတစ်ပတ်အတွင်းမှာပဲအမှုမှန်ပေါ်ပေါ်ရေးအတွက်အထက်ဆင်းဆင်းကိုတင်ပြသွားဖို့ပြင်ဆင်နေကြောင်းလဲအိုက်သိန်းဝင်းကအခုလိုဆက်ပြောပါတယ်
ကတည်းကလည်းဒီကစုကနေကျွန်တော်စာပေကြီးမှုကိုကိုယ်တောင်းလာတာပါနော်စာရေးတင်ပြီးတော့မှအဲ့ဒီရောအကြောင်းပြုပြီးတော့ကျွန်တော်တို့မူဆယ်မြို့နယ်ရဲ့နှံခမ်းမြို့နယ်ရဲ့ကုခိုင်မြို့နယ်ရဲ့ဒီတစ်ခိုင်မှာရှိတဲ့စာပေကြီးမှု၃မြို့နယ်ကိုပေါင်းပြီးတော့ဒီအမှုမှန်ပေါ်တော့ကိုကျွန်တော်တို့ကော်မတီတစ်ရက်ဖွဲ့လိုက်တယ်ပေါ့နော်အဲ့အဲ့ဒီကော်မတီကနေကျွန်တော်တို့ပထမအဆုံးဆုံးဖြတ်လိုက်တာကဒီတိုင်းမှုစီပေါ့နော်ဒီအမှုမှန်ပေါ်ပေါက်ရေးကိုဝိုင်းဝန်းကူညီပြီးတော့ပေါင်းရဲပြီးတော့မှရှင်းရှင်းပြပေးဖို့ပေါ့နော်အဲ့ဒါမှမှဘာမှသုံးရမှုမရှိဘူးဆိုတော့ကျွန်တော်အသိစိတ်ပေါ့နော်ဒီကကကြီးတို့လူခွင့်ရေးကော်မရှင်တို့ဘိုင်မီခံယုံတို့ပေါ့နော်အဲ့ဒါဆက်ပြီးတော့စတင်ဖို့ရှိတယ်ဟောဒီတပတ်တွင်တော့ဒီလိုညပါတော့
ဒီသတင်းနဲ့ပတ်သက်လို့မင်းမြန်းနိုင်ဖို့တမ်ဘရော့သတင်းမှန်ပြန်ကြားရေးအဖွဲ့ကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုတာမရှိပါဘူးမူဆယ်မြို့နယ်အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးညီစိန်ကတော့တမ်ဘရော့အနေနဲ့စုံစမ်းရေးအဖွဲ့ဖွဲ့ပြီးစစ်ဆေးစီလိုကြောင်းပြောပါတယ
်ကျွန်တော်တို့တမမိုးနဲ့တွားတွေ့တဲ့နေ့တုန်းကတော့တမမိုးကတော့သူ့ရဲ့တပတ်တပန်းကိုမေးကြည့်မယ်လို့ပြောတာပေါ့နော်ပြောမယ်ဆိုလို့ရှိရင်တပတ်တပန်းကိုပဲမေးကြည့်မယ်ဆိုတဲ့အခါကျတော့မလို့ဒီအမှုမှန်မပေါ်နိုင်ဘူးလို့တော့ကျွန်တော်တို့ကသုံးသပ်တယ်ပေါ့ဘာလို့လဲဆိုလို့ရှိရင်ပဲတပတ်တပန်းကမှကျွန်တော်မှပါတယ်လို့ဝန်ခံဖို့ဆိုတာမလွယ်ဘူးလေနော်ကျွန်တော်တို့ဖြစ်နေကြတာကတော့တက်မမိုးကနေပြီးတော့မှဒီသွန်ဆန်းစစ်စစ်ရေးအဖွဲ့တွေပါတယ်ဖွဲ့ပြီးတော့မှအမှုမှပေါ်အောင်လုပ်ဆင်နေမှာပေါ့နော်အဓိကပွင့်လင်းနေတာမှုပေါ့အမှုမှမပေါ်မချင်းတော့ကျွန်တော်တို့မှတာဝန်ရှိတဲ့အခါကျတော့အဖြစ်မှပေါ်အောင်တော့ကျွန်တော်တို့ရှာတန်ရအောင်မှာပါပဲ
စက်တင်ဘာလာဇန်ပိုင်းကလည်းလာရှိုးမြို့နယ်ဖာလိုင်ရွာသား2ဦးကိုခမရ361ကတပ်ဖြတ်ခဲ့ကြောင်းဒေသခံတွေကဆွဆွဲပြောဆိုတာတွေရှိခဲ့ပြီးတမ်ရော့ဘက်ကတော့တိုက်ပွဲဖြစ်ပွားပြီးအသေးရမိတဲ့ MNDAA ကိုကန့်တပ်ဖွဲ့ဝင်2ဦးဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ် MNDAA ကိုကန့်အဖွဲ့ကသူတို့တပ်ဟာလာရှိုးမြို့နယ်အတွင်းမှာမလုံရှားကြောင်းနဲ့တမ်ရော့နဲ့တိုက်ပွဲဖြစ်တာမရှိကြောင်းတုံ့ပြန်တာတွေရှိနေပါတယ်ပြီးခဲ့တဲ့ဇွန်လကုန်ပိုင်းကရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်အတွင်းမှာတမရော့စစ်ကြောင်းကပြစ်ခတ်ရိုင်းနှက်လို့အရသာတူတေဆုံးတာနဲ့တူးထိခိုက်ဒဏ်ရာရမှုမှာဒေသခံတွေဆန္ဒပြခဲ့တဲ့နောက်တမရော့ဘက်ကစုံစမ်းစစ်ဆေးပြီးကျူးလွန်တာမှန်ကန်ကြောင်းထုတ်ဖော်ခဲ့တယ်လို့ဇွန်လကုန်ပိုင်းမှာပဲရခိုင်ပြည်နယ်ရသေးတောင်မြို့နယ်မှာဖြစ်ပွားတဲ့အာဓမပြူးကျင်းမှုမှာလည်းကျူးလွန်သူတပ်သား၃ယောက်ကိုစစ်ဆေးအရေးယူမှဖြစ်ကြောင်းသတင်းထုတ်ပြန်တာတွေရှိခဲ့ပါတယ်ကျွန်တော်မိုးစော်ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်